တမကစစ်တိုင်းဌာနချုပ်နေနေ၅ခုမှာအပြည့်ရကာလတက်မှတ်ပြီးတော့တက်မှတ်ပြီးတဲ့နောက်နှစ်လတာကာလအတွင်းမှာတက်မလို့နဲ့တိုင်းနာတက်တွေကြားတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းနဲ့အေးအေးရခိုင်တက်မလို့အနေနဲ့အမားကနေမီတိဆောက်တာကိုလက်ခံမှာမဟုတ်တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတက်မလို့သတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တစ်စစ်ထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာ NSCMK နာကတက်ဖွဲ့ဌာနချုပ်ဒေသမှာစီးဆောင်ရွက်တာတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စတွေကိုလည်းထည့်သွင်းရှင်းလင်းထားပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်မြို့ကနေပြီးတော့ VOA မြန်မာပိုင်းသတင်းကိုမိုးစောကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကစနေနေ့နေ့ကင်း2နာရီမှာရန်ကုန်တိုင်းစစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတမ်ဘရော့ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြည့်ရထားတဲ့ကာလအတွင်းစီးရေးအခြေအနေစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နယ်မြေအတွင်းကစီးရေးအခြေအနေရခိုင်ပြည်နယ်အတွင်းမှာအေးအေးခေါ်ရခိုင်တမ်ဘရော့နဲ့ပတ်သက်တဲ့အခြေအနေတွေနဲ့လက်ရှိလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတမ်ဘရော့ရဲ့သဘောထားတွေကိုအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာကချင်နယ်ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာလေးလတာအပြည့်အခက်ရပ်ဆဲကြောင်းတမ်မရော့ကကြီးညာခဲ့တဲ့နောက်နှစ်လတာကာလအတွင်းစီးရေးအခြေအနေကိုတမ်မရော့သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ
်ဒီနှစ်လတာတုန်းကစစ်စီပေါင်းကျွန်တော်တို့စတင်နေတိုက်ပွဲဖြစ်သွားမှာတိုင်းဒေသကအဖွဲ့ရှိဒီကနေ့စတိုင်းစစ်တိုင်းဒေသ5ခုမှာရှိတဲ့အဖွဲ့အစည်းတွေဖြစ်တာ6ခုရှိပါတယ်တိုင်းဒေသနဲ့အဖွဲ့အစည်းအချင်းချင်းတိုက်ပွဲဖြစ်သွားတာသူစုပေါင်း25ကျော်ရှိပါတယ်။နေပြည်တော်လုံးလှူရှားသွားလာတာ286ကျော်ရှိပါတယ်။စစ်ကြီးကောက်ခံမှု22ကျော်ရှိပါတယ်။လူပြည့်စုစားမှုအလုံးစုံ30ကျော်ရှိပါတယ်။အဲ့တော့ဒီဟာတော့ကျွန်တော်တို့ကျွန်တော်မှသလားပြည့်ကျွန်တော်တို့ရှင်းနေတဲ့တရားနဲ့တရားနဲ့နှိုင်းချင်ပြီ။အချို့ကိစ္စတွေမှာကျွန်တော်တို့ညှိနှိုင်းပါတာဖြစ်ရပါတယ်။အချို့ကိစ္စတွေမှာတော့ကျွန်တော်တို့ပုံမူကမှငါးတန်းလာတာတွေ့ရတယ်။ဒီလိုလေကျွန်တော်တို့စိုက်ပွဲဖြစ်သွားမှုတွေတော့သိကြတာတော့ကြောက်သွားတာသိရှိရပါတယ်
စကိုင်းတိုင်းဒေသကြီးအထက်ပိုင်း NSCNK ဌာနချုပ်နယ်မြေကိုရှင်းလင်းခဲ့ရတာကတော့2022ခုနှစ်ကတိုင်းဒေသကြီးအဆင့်ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တာကြောင့်ဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေကိုလက်ခံပြီးတင်ဒန်းပေးတဲ့အတွက်ဖြစ်ကြောင်းရှင်းလင်းပါတယ်။ဒီလိုရှင်းလင်းရမှာဖမ်းဆီးရမိတဲ့လူနဲ့လက်နက်ခဲယံစီရင်တွေကိုထည့်သွင်းပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းအေးအေးခေါ်ရခိုင်တက်မတော်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့စီးရေးအခြေအနေကိုဆက်လက်ရှင်းလင်းရမှာတော့အေးအေးတက်ဖွဲ့တွေကိုရခိုင်ပြည်နယ်မှာအမာခံနယ်မြေတိစောက်တာကိုတက်မတော်အနေနဲ့လက်ခံမှာမဟုတ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုပါတယ
်။ဒီနေ့နဲ့ရခိုင်ပြည်နယ်ထဲမှာစီးကံနယ်မြေအမာခံနယ်မြေစီးရေးနယ်မြေစောက်နယ်မြေစီးကံရတာသိရပါတယ်။တက်မတော်ကဒီလိုလုပ်ရတယ်ဆိုတော့ဒီစီးပြီးတော့ဒါစီးဆောင်ရွက်သွားမှာဖြစ်ပါတယ်။တော်ဒီနဲ့တက်တယ်လို့တော့ပြောရမယ်ဒီဟာကျွန်တော်တို့ CIA ရဲ့ဝိဇာကသူကနိုင်ငံအနေပြီးတော့ရခိုင်နိုင်ငံယာယူဖို့အတွက်ရခိုင်ပြည်ကိုစူးစမ်းနေတာရခိုင်မှာခြေကုန်းကြမ်းစူးစမ်းနေတာအဲ့တော့ကျွန်တော်တို့ဒီတော့ရခိုင်ရဲ့ဒီအီချမ်းကြီးကိုပြည်သားမှုကိုကျွန်တော်တို့လက်ခံမှာမဟုတ်ပါဘူး
အေးအေးတပ်ဖွဲ့ပေါ်စစ်ရေးအရာရေးယူဆောင်ရွက်နေတဲ့အပေါ်မှာတော့အခုလိုဆက်လက်ရှင်းလင်းသွားပါတယ
်။ဒီရက်နေ့ကျွန်တော်ဒီမိုကရေစီကိုလက်နက်ကိုင်တောင်းဆိုတဲ့လုံခြုံရေးကိုကျွန်တော်တို့လည်းခွင့်ပြုမှာမဟုတ်ပါဘူး။အဓိကပြောချင်တာကတော့အေးအေးနဲ့ကျွန်တော်တို့ပြည်ထောင်နဲ့အချက်သုံးချက်ပြုလုပ်ပါတယ်။နံပါတ်1အုပ်ချုပ်မှုဇန်နရာကိုနှောက်ဖြတ်တာ။နံပါတ်2ဒီလူလူတို့ကိုဝန်ထုပ်ဝန်ကိုဖြစ်အောင်လုပ်တယ်။ကြီးကဲ့နာခြင်းအောင်လုပ်။နံပါတ်3အခုကျွန်တော်လမ်းပန်းဆက်သွယ်ရေးကိုကျွန်တော်နှောက်ယှက်တာဆောင်ရွက်တာပဲဒီလိုမျိုးလုံးလုံးဆောင်ရွက်တယ်ကျွန်တော်တို့ရခိုင်ပြည်သားဒီအခြေအနေတွေတတ်မလို့နေလဲဒါရခိုင်နဲ့ပြည်နဲ့ပတ်သက်ပြီးတော့ဆောင်ရွက်နေရတဲ့ဖြစ်ကြောင်းကျွန်တော်နေနဲ့ရှင်းလင်းပြောကြားလိုပါတယ်
အေးအေးနဲ့အခုလိုတိုက်ပွဲဖြစ်ပွားနေပေမဲ့ငင်းချမ်းရေးဆွေးနွေးဖို့ကိုလည်းလမ်းဖွင့်ထားကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလိုတမ်မရော့ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြည့်ရထားတဲ့အခြေအနေတွေပေါ်မူတည်ပြီးအပြည့်ရကာလကိုထပ်မံတိုးမြင့်ရေးအတွက်စဉ်းစားဖို့ရှိကြောင်းလည်းတမ်မရော့သတင်းမှန်ပြန်ကြားရေးကော်မတီအဖွဲ့ဝင်တွေကထည့်သွင်းပြောကြားခဲ့ပါတယ်လွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ကတော့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားအတွက်မှန်ကန်တဲ့အတိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုကြပါတယ်